Johannesburg မှာကျင်းပတဲ့ Africa သမဂ္ဂထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့ Sudan သမ္မတ Omar El Bashir ကိုတောင် Africa နိုင်ငံအနေနဲ့ဖမ်းဆီးထိန်းသိမ်းပေးဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလိုလားနေပါတယ်။ Mr. Bashir ကိုဖမ်းဆီးထိန်းသိမ်းဖို့ဖမ်းဝရမ်းနှစ်ခုရှိထားတယ်လို့ ICC ကပြောပါတယ်။2003ခုနှစ်အတွင်း Darfur မှာဖြစ်ပွားခဲ့တဲ့လက်နက်ကိုင်အုံကြွမှုတစ်ခုကိုနှိမ်နင်းဖို့ RS စစ်သွေးကြွတွေကိုထောက်ပံ့ပေးခဲ့ပြီးစစ်တပ်ကိုဆီလွတ်ခဲ့တာကြောင့်စစ်ရာဇဝတ်မှုနောက်လူစုလိုက်ပြုံလိုက်တပ်ဖြတ်မှုစတဲ့စစ်ချက်တွေနဲ့သူကိုတရားဆွဲဆိုထားတာပါအဖက်ဖက်ကချွတ်ချုံကြနေတဲ့အဲ့ဒီဒေသမှာစစ်ပွဲကြောင့်လူပေါင်း3,000လောက်အသက်ခံရပြီးဒုက္ခတွေအရေအတွက်နှစ်တန်းကျော်တိရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်အဲ့လိုဘေးဒုက္ခအနေနဲ့ကြာရောက်ခဲ့သူအများစုကတာမန်ရက်သားတွေပါနိုင်ငံတကာရာဇဝတ်ခုံရုံးကိုအမြဲအားဖြင့်ဆောင်ရွက်ပေးနေကြဖြစ်တဲ့တောင်အာဖရိကနိုင်ငံအနေနဲ့အခုလဲပဲဆူဒန်သမ္မတဘရှားကိုဖမ်းဆီးနိုင်ဖို့အရေးမှာမဆိုင်မတွက်ကူညီဆောင်ရွက်ပေးတယ်လို့ ICC ဥက္ကဋ္ဌဆစ်ဒကီကာဘာကပြောပါတယ်ခင်ဗျာ